COVID-19 ကာယောဂါကြောင့်ခက်ခဲနဲ့ကြုံရတဲ့ American ပြည်သူတွေကိုဒေါ်လာ600အစားဒေါ်လာ2000ပေးဖို့သမ္မတဒိုနယ်ထရမ့်ရဲ့တောင်းဆိုချက်အတိုင်းအောက်လွှတ်တော်ကတနင်္လာနေ့မှာမဲခွဲအတည်ပြုထားတဲ့ကိစ္စအထက်လွှတ်တော်မှာဒီကနေ့အင်္ဂါနေ့မှာအတည်ပြုပေးဖို့ဒီမိုကရက်တို့ပြင်ဆင်နေပါတယ်ဒီမိုကရက်တို့လူနည်းစုဖြစ်နေတဲ့အထက်လွှတ်တော်မှာဒီကိစ္စကိုမဲခွဲမလားဆိုတာအထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ကလူသိရှင်ကြားပြောမထားသေးပါဘူးထိပ်တန်းဒီမိုကရက်အမတ်တွေကတော့ဒီကိစ္စကိုအထက်လွှတ်တော်မှာမဲခွဲဆုံးဖြတ်ဖို့တန်နေသည်မနီလန်ပေါင်းစုံနဲ့လုပ်ကိုင်သွားဖို့ရည်ရွယ်ထားတယ်လို့ဆိုပါတယ်။အထက်လွှတ်တော်အမတ်တရရောက်ကကန့်ကွက်လာမယ်ဆိုရင်ဒါကိုတားမြစ်နိုင်မယ်လှုပ်ထုံလှုပ်နေအတိုင်းဆောင်ရွက်သွားဖို့အထက်လွှတ်တော်လူနည်းစုခေါင်းဆောင် Chuck Schumer ကပြင်ဆင်ထားပါတယ်။ American ပြည်သူတွေကိုဒေါ်လာ2000ပေးဖို့ကိစ္စနိုင်ငံတော်အခိုင်အမာထောက်ခံမှုရှိနေတဲ့အတွက်အကူအညီလိုအပ်နေတဲ့ American မိသားစုတွေကိုကူညီနိုင်ရေး Republican အမတ်တွေကန့်ကွက်မှုရှိအောင်ခေါင်းဆောင် Mitch McConnell ဘက်ကလှုပ်ကိုင်ပေးဖို့လိုပါတယ်လို့ Mr. Schumer ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ Republican အမတ်တွေဘက်ကတော့အသုံးစိတ်ထပ်သွမ်းမဲ့ကိစ္စကိုအကြီးအကျယ်ကန့်ကွက်ထားတာပါ။ဒီမိုကရက်တို့ထိန်းချုပ်ထားတဲ့အောက်လွှတ်တော်ကအရေးပေါ်ကူညီထောက်ပံ့ရေးအစီအစဉ်ကို295မဲ134မဲနဲ့တနင်္လာနေ့ကမဲခွဲအတည်ပြုခဲ့တာဖြစ်ပါတယ်။ Republican နဲ့ Democrat တို့ကြားသတင်းပတ်တွေနဲ့ချီအကျိတ်နဲ့ဆွေးနွေးပြီးမှဒေါ်လာ 1.3 ထရီလီယံသုံးစွဲမဲ့အရေးပေါ်အကူအညီပေးရေးအစီအစဉ်ကိုသဘောတူခဲ့ကြပေမဲ့ American ပြည်သူတွေကိုထောက်ပံ့ရေးတိုးပွဲဖို့တမရကပြောဆိုခဲ့တဲ့နောက်အောက်လွှတ်တော်မှာဒါကိုပြင်ဆင်မဲခွဲခဲ့တာဖြစ်ပါတယ်။